2008ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ဝင်ကြီးချုပ်တွေကိုသမ္မတကတိုက်ရိုက်ခန့်အပ်ခွင့်အစားသက်ဆိုင်ရာလွှတ်တော်တွေကရွေးချယ်ခန့်အပ်ရမယ်ဆိုတဲ့ပြင်ဆင်ချက်အပါအဝင်ပုံမှန်ပေါင်း30လောက်ကိုလွှတ်တော်ကိုယ်စားလှယ်63ယောက်က9ရက်ကြာဆွေးနွေးပြီးမှဒီနေ့မဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။အဲ့ဒီပုံမှန်တွေကိုပြင်ဆင်ဖို့အတွက်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကထောက်ခံမှပြင်ဆင်နိုင်မှာဖြစ်ရာကိုယ်စားလှယ်400နီးပါးလောက်ကသာထောက်ခံခဲ့တာကြောင့်ရှုံးနှိမ့်ခဲ့တာဖြစ်ပါတယ်။တမရော့သားကိုယ်စားလှယ်တွေထောက်ခံခဲ့တဲ့တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့တွေရဲ့ဥပဒေပြုကွင်းနဲ့တင်ရန်သာတခွဲဝင်ကွင်းတို့ကသာအနိုင်ရရှိခဲ့တာဖြစ်ပါတယ်။ငားရကြဆွေးနွေးချက်တွေမှာတမရော့သားကိုယ်စားလှယ်တွေကအရေးကြီးတဲ့ပုံမှန်တွေအပေါ်ပြင်ဆင်ချက်အများစုကိုကန့်ကွက်ခဲ့ကြပါတယ်။ NLD ကိုယ်စားလှယ်2ဦး၊ကြမ်းခံရေးကိုယ်စားလှယ်2ဦးနဲ့တမရော့သားကိုယ်စားလှယ်2ဦး၊စုစုပေါင်း5ဦးကပြည်အောင်သူလွှတ်တော်မှဒီနေ့ဆွေးနွေးအပြီးမှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တိုင်းနဲ့ပြည်နယ်တွေလုံခြုံရေးအာဏာခွဲဝေရေးနဲ့ပတ်သက်ပြီးအရေးကြီးအဆိုတင်သွင်းရမှာရှုံးနိမ့်ခဲ့ပြီးအခွန်ကောက်ခံခွင့်ကိုပြည့်စွက်ထားတဲ့အချက်လောက်သာအတည်ဖြစ်ခဲ့ပါလေ။ပြည်ထောင်စုအစိုးရနဲ့တိုင်းဒေသကြီးပြည်နယ်အစိုးရတွေကြားအာဏာခွဲဝေမှုအခွန်ကောက်ခံမှုတို့ကိုတမတော်သားကိုယ်စားလှယ်လောင်းဗိုလ်မှူးချုပ်မောင်မောင်ကအခုလိုထောက်ခံဆွေးနွေးခဲ့ပါလေ
။ဒီလိုခွဲဝေပြရမှာပြည်ထောင်စုဥပဒေဥစဉ်ကလည်းတိုင်းဒေသကြီးပြည်နယ်ဥပဒေဥစဉ်ကိုအပြီးရွှေ့ပြောင်းပေးတာမဟုတ်ဘဲနဲ့ပြည်ထောင်စုကပြတ်ထန်းသည့်ဥပဒေနဲ့အညီတိုင်းဒေသသုံးခုပြည်နယ်အတွင်းဆောင်းခွင့်ရှိသည့်လုပ်ငန်းများအဖြစ်အသစ်ထပ်မံပြည့်စွက်ရန်အဆိုပြုပြတ်ထန်းပေးထားတာဖြစ်ပါတယ်။ဒီလိုပဲဇယားငါတိုင်းဒေသသုံးခုပြည်နယ်များကောက်ခံရမယ့်အခွန်ခံစားစင်းနဲ့ပတ်သက်ပြီးတော့ဇယားနေသို့ပြင်ဆင်ပြည့်စွက်ပေးမယ်ထက်ပါချက်ပေါင်း34ချက်နဲ့အခွန်ခကောက်ခံရမလို့တဲ့မူဝါဒဆိုင်ရာကိစ္စရပ်တွေလူမှုရေးဆိုင်ရာကိစ္စရပ်တွေသဘောပေါင်းရင်ချင်းသိမ်းဆိုင်ရာကိစ္စရပ်တွေမပါဘဲကျန်တဲ့အခွန်ခကောက်ခံရမယ့်အချက်20ချက်ကိုပြည်တော်စုကပြတ်ထန်းသည့်ဥပဒေနဲ့အညီတိုင်းဒေသကြီးသုံးခုပြည်နယ်တွင်းဆောင်းခွင့်ရှိပြီးအခွန်ကောက်ဆိုင်ရာလုပ်ငန်းများအဖြစ်ဇယားငါးမှာမူလပြတ်ထန်းထရှိဖြစ်တဲ့ချက်19ချက်ရဲ့နောက်မှာအသစ်ထပ်မံဖြည့်ဆွက်ရန်အဆိုပြုပြတ်ထန်းခြင်းဖြစ်ပါတယ်
။အဲ့ဒီလိုတိုင်းနယ်ပြည်နယ်တွေကအခွန်ကောက်ခံခွင့်ရရှိမယ်ဆိုရမှာလဲပြည်တော်စုအစိုးရကပြတ်ထန်းတဲ့ဥပဒေနဲ့အညီလုံခြုံရေးခွင့်ရရှိမှာဖြစ်တယ်လို့ပါနေပြန်ပါတယ်။အဲ့ဒီလိုပြောထားတာဟာဗဟုအစိုးရရဲ့လုတ်ပိုင်ခွင့်တိုးချဲ့ရာရောက်တယ်လို့ NLD ကိုယ်စားလှယ်ဒေါ်သန္နာမင်းကမဲမခွဲခင်မှာအခုလိုကန့်ကွက်ဆွေးနွေးခဲ့ပါတယ်
။ဇယားနှစ်ကိုဆက်လက်ဆွေးနွေးရမယ်ဆိုရင်ပြည်ထောင်စုကပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီလို့ဖော်ပြထားတဲ့အတွက်လွတ်လပ်စွာလုတ်ပိုင်ခွင့်မရှိဘဲပြည်ထောင်စုအစိုးရကခွင့်ပြုထားတဲ့ဘောင်တွင်းမှသာလုတ်ပိုင်ခွင့်ရှိကြောင်းတွေ့ရှိရပါတယ်။ပြည်နယ်နဲ့တိုင်းအစိုးရရဲ့ဥပဒေပြုအာဏာကိုတိုးချဲ့ပေးထားတဲ့သဘောမတက်ရောက်ဘဲပြည်ထောင်စုအစိုးရရဲ့အာဏာကိုပိုးပြီးတိုးချဲ့ပေးထားတဲ့သဘောတက်ရောက်နေပါတယ်။ဇယားငါးမှာဆိုရင်တော့ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရကကောက်ခံတဲ့အခွန်ခရီဟာပြည်ထောင်စုမှာပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီကောက်ခံရမယ်လို့ဖော်ပြထားတဲ့အတွက်မိမိဒေသနဲ့လိုက်လောညီထွေစွာကောက်ခံခွင့်ဖြူတားခြင်းမဟုတ်ကြောင်းတွေ့ရှိရပါတယ်
။အဲ့ဒီဖြစ်သွက်ချက်တွေကိုမဲခွဲရမှာတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတို့ရဲ့ဝင်ငွေခွန်ကုန်သွယ်လုပ်ငန်းခွန်ပြည်ပချင်းငွေယူခွင့်ဟိုတယ်နဲ့ခီးသွွာလာခွင့်လုပ်ငန်းမြေလွတ်မြေလတ်နဲ့မြေလွတ်မြေလတ်နဲ့မြေရိုင်းများပေါ်ထုတ်ခွင့်တတုအသေးသားနဲ့လက်လုံလက်စားလုပ်ငန်းစက်မှုဆောင်တည်ထောင်ခွင့်တွေကိုဥပဒေပြဋ္ဌာန်းဖို့ထောက်ခံမဲ့ရရှိခဲ့တယ်လို့သိရပါတယ်။နောက်အရေးကြီးပြဋ္ဌာန်းချက်တွေဖြစ်တဲ့သမ္မတဒုသမ္မတနဲ့အစိုးရအဖွဲ့ဝင်တွေအဖြစ်ရွေးကောက်ခံရသူဟာသက်ဆိုင်ရာပါတီကနေနှုတ်ထွက်ရမယ်ဆိုတဲ့အချက်နဲ့အစိုးရယာဒူးသက်တမ်းအတွင်းပါတီလုပ်ငန်းဆောင်ရွက်ခွင့်မရှိဘူးဆိုတဲ့အချက်တွေထည့်သွင်းထားတာကိုပယ်ဖျက်ပေးဖို့ကျန်းခိုင်ရေးကိုယ်စားလှယ်ဦးသိန်းစော်ကအခုလိုဆွေးနွေးခဲ့ပါတယ်
။နိုင်ငံတော်နဲ့နိုင်ငံသားတို့၏အကျိုးကိုမျှော်မှန့်၍အမျိုးသားအကျိုးစီးပွားကိုရှေ့ရှုပြီးဖွဲ့စည်းထားသောပါတီတရသည်ပါတီတွင်အဓိကကျသောပါတီအကြီးအကဲများနှင့်နှစ်ရှည်လများဤသို့ကင်းကွာသွားရခြင်းမျိုးမှာအနာဂတ်တွင်အနိုင်ရပါတီအားလုံးအတွက်မဖြစ်သင့်တော့ပါ။ထိုအကျိုးဆက်များကိုမိမိတို့ပါတီအနေနဲ့တွေးကြုံခန်းစားခဲ့ရမှုများပေါ်အခြေခံပြီးပွင့်လင်းစွာတင်ပြရခြင်းဖြစ်ပါသည်။ရင်ပုတ်ကိုများသည့်ပါတီအကြီးအကဲများဖြင့်ဆက်လက်ရပ်တည်ခြင်းကြောင့်နိုင်ငံတော်၏အုပ်ချုပ်ရေးကဏ္ဍများတွင်ပါတီ၏ဆော့ဖွဲ့မှုများဖြစ်ပေါ်နိုင်သည်ဆိုသည်မှာကြိုတင်မှန်းဆချက်တရသာဖြစ်သည့်အပြင်ဤသို့ဖြစ်ပေါ်လာရင်လည်းနိုင်ငံရေးအသည့်နိုးကြားလာပြီးဖြစ်သောမိမိတို့ယဟန်ရှင်လူပြည်သူများကလက်ခံကြမည်မဟုတ်ပါ
ပြည်တော်စုဝန်ကြီးဒုဝန်ကြီးတွေဟာကိုယ်စားလှယ်ဖြစ်ရင်ကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်ရမှာဖြစ်ပြီးနိုင်ငံဝန်ထမ်းဖြစ်ရင်အငြင်းသာယူရမယ်ပါတီတခုရဲ့အဖွဲ့ဝင်ဖြစ်ရင်ပါတီအဖြစ်ကနေနှုတ်ထွက်ရမယ်ဆိုတဲ့ပြင်ဆင်ချက်ကရှုံးနိမ့်ခဲ့ပြီးအရင်အတိုင်းတာဝန်နှစ်ခုထမ်းဆောင်လို့မရတော့ဘူးဖြစ်ခဲ့ပါလေ။ဒါအပြင်ပြည်တော်စုတရားလွှတ်တော်ချုပ်ပြည်နယ်နဲ့တိုင်းဒေသကြီးတရားသူကြီးချုပ်တွေရဲ့သက်တမ်းကိုလွှတ်တော်သက်တမ်း၅နှစ်အတိုင်းသတ်မှတ်ဖို့ပြင်ဆင်ချက်ကိုလည်းဒီကနေ့ရှုံးနိမ့်ခဲ့ပါလေ။ အရင်က2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြည်ထောင်စုတရားလွှတ်တော်ချုပ်တိုင်းဒေသကြီးနဲ့ပြည်နယ်တရားလွှတ်တော်ချုပ်တရားသူကြီးတွေကိုနိုင်ငံတော်သမ္မတကဓာတ်ရိုက်ခန့်အပ်ပြီးအသက်65နှစ်သို့မဟုတ်အသက်80အထိတာဝန်ထမ်းဆောင်ခွင့်ရှိပါတယ်။အရင်ကဖွဲ့စည်းပုံထဲမှာနိုင်ငံတော်သမ္မတနဲ့ဒုသမ္မတတွေကိုလွှတ်တော်ကိုယ်စားလှယ်မဟုတ်သူတွေထဲကရွေးချယ်ခွင့်ရှိပါတယ်။ပြင်ဆင်ချက်ဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်ထဲကရွေးရမယ်ဆိုတာဟာရှုံးနိမ့်ခဲ့ပြီးအရင်အတိုင်းမဟုတ်လဲရွေးချယ်ခွင့်ရှိတယ်ဆိုတဲ့အတိုင်းပြန်ပြစ်သွားပါတယ်။ပြည်တော်စုလွှတ်တော်ကိုယ်စားလှယ်633ဦးရှိပြီးဒီကနေ့လွှတ်တော်ကိုယ်စားလှယ်605ယောက်တက်ရောက်ခဲ့ပါတယ်ခင်ဗျာ။